ဒီတဲ့ဟူညီချုပ်တဲ့ထရီဇာမေရဲ့အဆိုရတဲ့အတွက်လူတွေရွေးချယ်ဖို့ဟာပြည်တွင်းပြည်သူတွေကိုရေရှည်မှာထိခိုက်နေနိုင်စေမဲ့အန်ဒရယ်များလာတဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဥရောပပါလီမန်အကြီးကမာတင်ရှူးစ်ကအွေးပန်းလိုက်ပါတယ်။ပြည်တွင်းနိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်ဗိုလ်ထုနေမှာစတင်နေတာဝန်ယူတဲ့ထရီဇာမေဟာ EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်မဲ့အချိန်ခက်ခဲလာတဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်ဖို့သူ့ရဲ့အဆိုရအဖွဲ့ကိုချက်ချင်းပဲဖွဲ့စည်းလိုက်တာပါ။မစ္စတာရှူးစ်ရဲ့အဆိုရထရီဇာမေရွေးချယ်တဲ့အဆိုရအဖွဲ့ဝင်တွေကိုကြည့်ရင်ဒါဟာပြည်ထောင်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုတိုးတက်ကောင်းမွန်မှုလုပ်တာတဲ့ပါတီတွင်းနိုင်ငံရေးကိစ္စတွေကိုဖြည့်ရှင်းဖို့လုပ်နေတာလို့ဆိုပါတယ်။လန်ဒန်မြို့တော်ဝန်ဟောင်းဘော်ရစ်ဂျွန်ဆန်ကိုအများထင်မှတ်မထားပဲနိုင်ငံခြားရေးဝန်ကြီးဖြစ်ဝန်ကြီးချုပ်မေကခန့်ပါတယ်။ဂျွန်ဆန်ဟာ EU ကနေ UK ခွဲထွက်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့သူဖြစ်ပြီးခွဲထွက်ရေးကိုကန့်ကွက်မဲ့ပြီးခဲ့ကြသူတွေအများပြားနဲ့ UK ခွဲထွက်မှုဟာမဟာအမားကြီးဖြစ်တယ်လို့ယုံကြည်ကြတဲ့ EU ခေါင်းဆောင်တွေကကိုမကြင်မနှက်ဖြစ်စေခဲ့တဲ့သူပါ။UK ခွဲထွက်ရေးထောက်ခံသူတွေကိုအစိုးရရဲ့အဓိကကြားတဲ့ဝန်ကြီးနေရာတွေမှာဝန်ကြီးချုပ်မေကခန့်လိုက်တာဖြစ်ပါတယ်။